ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်တွေရဲ့၄ချိန်မြောက်စည်းဝေးကိုနေပြည်တော်မှာမေလ3ရက်နေ့ကျလို့ရှိရင်ကျင်းပပါလိမ့်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသကဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးဆွေးနွေးကြမှာလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ကိုကိုးကားပြီးတောက်ကြနေထုတ် Dhaka Tribune သတင်းမှာဖော်ပြထားကြောင်းအိန္ဒိယနိုင်ငံ ANI သတင်းကဆိုပါတယ်။မြန်မာနိုင်ငံနဲ့အခုတစ်ချိန်ထပ်ပြီးတော့ဆွေးနွေးကြတဲ့အခါမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပ်ပြေးရေးလုပ်ငန်းစဉ်အတွင်းအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကလည်းပါဝင်ကူညီဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတိုက်တွန်းလိုက်မယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာအဒူမိုမန်ကပြောပါတယ်မြန်မာဆိုကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးပြီးခဲ့တဲ့နှစ်တုန်းကရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးစီစဉ်ခဲ့ပြီးတော့မအောင်မမြင်ဖြစ်ခဲ့တဲ့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်နိုင်ငံကိုယ်စားလှယ်တွေနေပြည်တော်မှာထပ်ပြီးတော့တွေ့ဆုံကြမှာဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလတုန်းကနိုင်ငံခြားဒုက္ခသည်တွေပြန်ပို့ရေးသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပြီးနိုဝင်ဘာလမှာစပြီးတော့ပြန်ပို့မယ်လို့စီစဉ်ခဲ့ကြပေမဲ့ဒုက္ခသည်တွေနေရပြန်တဲ့အခါမှာအေဂျင့်လုံခြုံပြီးစိတ်ချတဲ့အခြေအနေမျိုးမြန်မာဘက်ကမှဖန်တီးပေးဘူးဆိုပြီးတော့စီစဉ်ပြတ်ခဲ့တာပါ